တဘာဝအရင်းမြစ်စီမံခန့်ခွဲမှုနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုတာမြန်မာပြည်အတွက်တကယ်ကိုအကျိုးရှိတဲ့ပညာရပ်လို့ပြောရမှာပေါ့နော်
။တကယ်ကိုအကျိုးရှိမဲ့ဘာသာရပ်ဖြစ်ပါတယ်။ရာသီဥတုရေးပြောင်းလဲလာတာရဲ့ကမ္ဘာကြီးပူနွေးလာတဲ့ကရက်တွေကြောင့်မလို့ကျွန်တော်တို့နိုင်ငံမှာဒီလူကြီးတိုးတက်လာတဲ့နှုံးနဲ့အမျှသဘာဝဝန်းကျင်တွေကိုတချို့နေရာတွေမှာအလွန်အကျွံသုံးဆွဲနေတာတွေ့ရပါတယ်။ပတ်ဝန်းကျင်ရေးရမူဝါဒကလည်းလက်တွေ့နယ်ပယ်မှာဒါကိုအသုံးချမှုတော်တော်နည်းနေတာတွေ့ရတဲ့အတွက်ကြောင့်မလို့ဒီလူမှုတွေကိုဒီသဘာဝဝန်းကျင်ဆိုင်ရာအသိပညာဗဟုသုတတွေကိုပေးယုံနေမှာပဲနဲ့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပေါင်းဆက်ပြီးတော့သဘာဝဝန်းကျင်အရင်းအမြစ်တွေကိုဘလို့ထိမ့်သိမ်းစောင့်ရှောက်မလဲဆိုတဲ့ဟာကိုသင်ယူရမှာအမေရိကန်မှာစီမံခန့်ခွဲမှုဆိုင်ရာနည်းစနစ်တွေကိုသင်ယူလေ့လာရမှာဖြစ်တဲ့အတွက်ကြောင့်ကျွန်မမြန်မာနိုင်ငံကိုပြန်ပြီးလုပ်ကင်တဲ့အချိန်မှာဒီပညာရက်နဲ့ကျွန်မတို့နိုင်ငံနဲ့လိုက်လွဲညှိတွေ့မှုရှိတဲ့အသိပညာဗဟုသုတတွေပြန်ပြီးမျှဝေနိုင်မယ်လို့ကျွန်မယုံကြည်ပါတယ်
။ဒါနဲ့တမိယရှမ်းပြည်တောင်ပိုင်းပင်လောင်းမြို့ဇာတိဆိုတော့အင်းလေးကန်တဝိုက်ကရေဝေရေလဲနဲ့တစ်တော့ထိမ့်သိမ်းရေးစီမံကိန်းတွေမှာကိုတွေ့ကြုံရှိမှာပေါ့နော်
။ဒီ UNDP မှာကျွန်မလွန်ခဲ့တဲ့1998ကနေ2003ခုနှစ်ထိကျွန်မတောက်လျှောက်လုပ်ခဲ့ပါတယ်။ရေနဲ့ပတ်ဝန်းကျင်သန့်ရှင်းဆိုင်ရာလုပ်ငန်းတွေလုပ်ခိုင်တဲ့အချိန်မှာပဲဒီရေဝေရေလဲနဲ့ပတ်သက်ပြီးတော့ဒီရေထွက်ရေပင်ရင်းတွေမှာရှိတဲ့တစ်တောတွေမပြုံးတီးဖို့ဒီရေထွက်ရေပင်ရင်းတွေမှာရှိတဲ့တစ်တောတွေပြုံးတီးသွားမယ်ဆိုလို့ရှိရင်တို့တော့တောက်သုံးမဲ့တောက်ရေရဲ့အရင်းမြစ်တွေကပျက်စီးသွားမှာဖြစ်ပါတယ်။အဲ့ဒါတွေအတွက်ကြောင့်မလို့ကျွန်မအဓိကစီမံကိန်းမှာလှုပ်ဆောင်ခဲ့တဲ့အချိန်မှာဒီရေထွက်ရေပင်ရင်းတွေမှာရှိတဲ့တစ်ပင်တွေစိုက်ဖို့တစ်ပင်တွေကိုလည်းမခုတ်ဖို့ဒီကြေးရွာလူလူတွေနဲ့ပူးပေါင်းပြီးတော့ကျွန်မတို့လှုပ်ဆောင်ခဲ့တာတွေရှိပါတယ်
။တင်ကြီးလက်တွေကွင်းဆင်းခဲ့ဘူးတဲ့ပြည်သူ့ကျန်းမာရေးကဏ္ဍမှာပေါ့နော်တိတ်ပြီးအရေးပါတဲ့ရင်းနဲ့မိလာတန်ရှင်ရေးပညာပေးအတွေ့အကြုံအကြောင်းကိုလည်းပြောပြပေးပါအောင်နော်
1998ကနေစပြီးတော့ဒီရေနဲ့ပတ်ဝန်းကျင်တန်ရှင်းဆိုင်ရာလုပ်ငန်းတွေကိုလှုပ်ဆောင်ခဲ့ပါတယ်။တချို့ရွာတွေမှာဆိုလို့ရှိရင်ရေရောက်ရှိမှုရှိပါတယ်။ဒါပေမဲ့သုံးဆွဲတဲ့အပိုင်းနေမှာကျန်းမာရေးနဲ့ညီညွတ်တဲ့အမှုအကျင့်တွေကတော်တော်လေးအားနည်းနေသေးတဲ့အကြောင်းလို့လုပ်ငန်းတစ်ခုကိုလှုပ်ဆောင်ကြပြီးရေနဲ့ပတ်ဝန်းကျင်တန်ရှင်းဆိုင်ရာလုပ်ငန်းတွေကိုလှုပ်ဆောင်ကြမယ်ဆိုလို့ရှိရင်ဒီရုပ်ဝတ္ထုပစ္စည်းတွေကိုပေးတာတစ်ခုတည်းနဲ့မကဘဲနဲ့ကျေးရွာလူလူရဲ့ပူပေါင်းပါဝင်မှုကျေးရွာလူလူရဲ့အသိပညာဗဟုသုတတွေတိုးတက်ဖို့အတွက်တကွေတန်ရှင်းဆိုင်ရာလုပ်ငန်းတွေကိုကျမတို့ဘက်ကပို့ပြီးတော့ကျေးရွာလူလူရဲ့ပူပေါင်းဆောင်ရွက်မှုတွေရရှိအောင်ကျမတို့လှုပ်ဆောင်ခဲ့ပါတယ်။အဓိကတော့ကျမလှုပ်ဆောင်တဲ့ကျေးရွာတွေတော်တော်များများကဝေးလံခေါင်တည်ပြီးတော့အခြေခံအရင်းမြစ်အဆောက်အုံတွေကိုရနိုင်တဲ့နည်းပါတဲ့ကြေးရွာဒေသတွေမှာလုတ်ကင်ခဲ့တဲ့ကြောင့်မလို့သွားလုတ်တဲ့အချိန်မှာရေတိုလုပ်ငန်းတွေမှာတော့တကယ်ပဲထိရောက်အောင်မြင်မှုရှိခဲ့ပါတယ်။ဒါပေမဲ့လည်းကျမတို့တကွေတန်ရှင်းမြင့်တင်မှုလုပ်ငန်းတွေကိုတောက်လျှောက်အချိန်ပေးပြီးတော့လုပ်နိုင်မယ်ဆိုလို့ရှိရင်ကြေးရွာလူထုတွေရဲ့ကျန်းမာရေးအဆင့်အတန်းပိုပြီးမြင့်မားလာမှာပါ။ကျန်းမာရေးအဆင့်တန်းမြင့်မားလာတဲ့အမြတ်သူတို့ရဲ့သက်ဆိုင်ရာစီးပွားရေးပညာရေးကျန်းမာရေးတွေလည်းပိုပြီးမြင့်မားလာမှာပါ။အဲ့တော့ကျမလှုပ်ဆောင်တဲ့လုပ်ငန်းတွေကတကယ်ပဲကြေးရွာလူထုရဲ့ဖွံ့ဖြိုးတိုးတက်မှုလုပ်ငန်းကိုတစိတ်တသေးတအနေနဲ့သူတို့ရဲ့လူလူကျမ်းမာရေးပိုကောင်းအောင်လှုပ်လဲလှုပ်နေတယ်လို့လည်းကျမယုံကြည်ပါတယ်ကျမတို့လောက်ကင်တဲ့ဒီဒေသတွေမှာဆိုလို့ရှင
်မြန်မာပြည်မှာဖြစ်လေဖြစ်တာရှိတာပွဲပြီးမိသေးပေါ့နော်ကာယိုးမိလို့ပဲဖြစ်တတ်တာများပါတယ်အဲ့တော့ခုနကမသိငီဆိုပြောသလိုပဲရေရှည်တည်ရန်အောင်ဒီလိုမျိုးစီမံကိန်းတွေဒီရေနဲ့မိလာတန်ရှင်းစီမံကိန်းတွေကိုလှုပ်ဖို့အတွက်ကိုဘလို့များအကြံပြုချင်ပါလဲရှင်
နိုင်ငံတော်ဆိုရချမှတ်ထားတဲ့ရေရှည်စီမံကိန်းတွေမှာကုလသမဂ္ဂဖွံ့ဖြိုးမှုဆိုင်ရာနိုင်ငံတကာဟိုအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအနေနဲ့ကလည်းပူးပေါင်းပြီးတော့ဆောင်ရွက်ဖို့လိုပါလိမ့်မယ်။ဒီနိုင်ငံတကာမဟုတ်တဲ့အဖွဲ့အစည်းတွေအနေနဲ့ကလည်းဌာနဆိုင်ရာဝန်ကြီးဌာနတွေနဲ့ချိတ်ဆက်ပြီးတော့ရေရှည်စီမံကိန်းတွေကိုလက်တွဲပြီးတော့အထူးတကားပူးပေါင်းလှုပ်ဆောင်ကြမယ်ဆိုလို့ရှိရင်ကျမတို့ရဲ့လူမှုတွေရဲ့ကျန်းမာရေးအဆင့်တန်းတွေပိုပြီးမြင့်မားလာပါလိမ့်မယ်။ဘုံရည်မှန်းချက်တစ်ခုကိုအထူးတူပူးပေါင်းပြီးတော့လှုပ်ဆောင်ကြမယ်။နိုင်ငံတကာဖွဲ့စည်းတွေနဲ့နိုင်ငံသားအကူအညီပေးတဲ့အဖွဲ့တွေအနေနဲ့ကလည်းငွေကြေးအထောက်ပံ့နေ၊နည်းပညာအထောက်ပံ့တွေကိုပူးပေါင်းပြီးတော့ပါဝင်ကူညီမယ်ဆိုလို့ရှိရင်ကျမတို့သွားကျင်တဲ့လူမှုရဲ့ကျန်းမာရေးတိုးတက်မြင့်မားမှုပိုပြီးလှုပ်ဆောင်နိုင်မယ်လို့လည်းကျမယုံကြည်ပါတယ်။
မြန်မာပြည်မှာရှိတဲ့ကကြားဘူးတဲ့ဒီရင်းလုံးအင်သာစီမံကိန်းပေါ့နော်အဲ့ရင်းလုံးအင်သာစီမံကိန်းဆိုတဲ့နေရာမှာဝေးလံခေါင်းပါတဲ့ဒီတော့ရက်တွေပါနေမဆိုပါနဲ့ဦးဒီမြို့နဲ့တော်လေးနီးစပ်တဲ့နေရာတွေမှာတောင်မှဒီလိုမျိုးဟိုရင်းလုံးအင်သာစနစ်ကကြကြနနရှိတာမတွေ့ရဘူးလေတချို့နေရာတွေမှာဆိုရင်အထူးသဖြင့်အခုနိုင်ငံသားတွေဧည့်တွေကလည်းအရန်များလာပြီဆိုတဲ့ခါကျတော့အင်သာတွေတန်ရှင်းရေးတကိုရေးတန်ရှင်းရေးပေါ့နော်ခုနကတော့ပြောတဲ့အတိုင်းပဲဒီနိုင်ငံတကာကလည်းကူညီပေးတယ်အဲ့ဒီကူညီပေးတာတွေကိုရေရှည်တည်တံ့အောင်ထိန်သိမ်းနိုင်အောင်ဝိုင်းဝန်းပြီးကူညီကြမယ်။ဒါပေမဲ့ဒီပြည်သူလူထုရဲ့ပညာပေးတဲ့အခမ်းကဏ္ဍမှာဟိုထိရောက်အောင်ပေါ့နော်ဘယ်လိုသုံးသပ်လို့ရပါလဲရှင်။
စီမံကိန်းလှုပ်တဲ့အချိန်လေးမှာတော့ကျမတို့ကရေဒိုအနေနဲ့ပဲသွားပြီးလှုပ်ဆောင်ခဲ့တဲ့အတွက်ကြောင့်မလို့စီမံကိန်းလုပ်နေတဲ့ကာလထဲမှာတော့အောင်မြင်မှုရှိကောင်းရှိနိုင်မှာပါ။ဘာလို့ဆိုကျမတို့အမူအကျင့်ပြောင်းနေဆိုတဲ့ကိစ္စကအချိန်လဲပေးရပါတယ်။ကျမတို့ဘက်ကလည်းဇွဲရှိဖို့လည်းလိုပါတယ်။အဲ့တော့ကျမတို့အနေနဲ့ကတော့ဒီကျေးရလူဒုဒီ grassroots level မှာရှိတဲ့လူဒုတွေရဲ့အမူအကျင့်တွေပြောင်းဖို့ဆိုလို့ရှိရင်တော့သူတို့တွေကိုတကယ်ပဲအချိန်ကိုပေးပြီးတော့ကျမတို့နှစ်ရှည်လာများလှုပ်ဖို့လိုပါမယ်။အဲ့ဒီအချိန်မှာကျမတို့ကလူဒုတွေတခုတည်းနဲ့မကဘဲနဲ့ကျမတို့ရဲ့ဒီစာသင်ကျောင်းတွေမှာတကူရေတန့်ရှင်းဆိုင်ရာပတ်ဝန်းကျင်ထိမ့်သိမ်းရေးဆိုင်ရာရေရရှိရေးဆိုင်ရာကျမတို့ဘာသာရပ်လေးတွေထည့်ပြီးတော့ကျောင်းသားတွေရဲ့အမူအကျင့်တွေကိုကျမတို့ပြုပြင်ပြောင်းလဲမယ်ဆိုလို့ရှိရင်ပို့ပြီးတော့ထိရောက်အောင်မြင်မယ်လို့လည်းယုံကြည်ပါတယ
်။ကျောင်းတွေမှာအထက်တန်းကျောင်းမူလတန်းကျောင်းအလှယ်တန်းကျောင်းကျောင်းတွေမှာကျောင်းတွေရဲ့အိမ်သာတွေကတော်တော်လေးကိုအခြေအနေဆိုးတယ်လို့ပြောပါတယ်။ကျောင်းသူကျောင်းသားတွေတန့်ရှင်းရေးတကူရေးတန့်ရှင်းရေးရတယ်။ကျောင်းအိမ်သားအများအမှအရေးကြီးပါတယ်။အဲ့တော့တောကျိုအောင်ကြားမဆိုပါနဲ့မပြောပါနဲ့။ဒီမျိုးပေါ်ကကျောင်းတွေရဲ့အိမ်သားတန့်ရှင်းရေးဆိုတာကိုလည်းပထမဦးဆုံးလုပ်ဖို့လိုတယ်လို့တော့ကျမတော့မြင်တယ်လေ။အဲ့ဒါနဲ့ပတ်သက်လို့ဘယ်လိုများပြောချင်ပါလဲရှင့
်။ဒီနိုင်ငံတော်နေနဲ့ကရောကျမတို့ဒီစာသင်ကျောင်းတွေမှာကျောင်းသားဦးရေနဲ့စံချိန်စံနှုန်းရဆိုလို့ရှိရင်ကျမတို့အမျိုးသားအမျိုးသမီးအိမ်သားခွဲပေးရပါတယ်။ပြလို့ရှိရင်ကျမတို့အိမ်သာတစ်လုံးကကျောင်းသား40အသုံးပြုလို့ရပါတယ်။ဒီစာသင်ကျောင်းတွေမှာဆိုလို့ရှိရင်လည်းအိမ်သာတွေလုံလောက်ဖို့အတွက်ကတော့သက်ဆိုင်ရာပညာရေးဝန်ကြီးဌာနဘက်ကလည်းဒီကျောင်းသားဥယျာဉ်နဲ့ကိုက်ညီတဲ့အိမ်သာတွေကိုချပေးဖို့လိုပါလိမ့်မယ်။ကုလသမဂ္ဂကလေးသူငယ်များဆိုင်ရာရန်မုံငွေအဖွဲ့ကလည်းလိုအပ်ချက်ရှိတဲ့ဟာတွေကိုလည်းချိတ်ဆက်ပြီးတော့လှူဆောင်ဖို့လိုပါမယ်။အဲ့ဒါတွေမကဘဲနဲ့ကျောင်းသားမိဘတွေရမ်းမိရဖားတွေအနေနဲ့ကလည်းကျမ်းမာမသာလင်ကလေးတွေရဲ့ပညာသင်ကြားရေးအပိုင်းကပုံမကောင်းပုံမှာဖြစ်တဲ့အတွက်ကြောင့်မလို့အစိုးရပေးမှကုလသမဂ္ဂဒီအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပေးမှမဟုတ်ဘဲနဲ့ကျောင်းသားမိဘတွေသက်ဆိုင်ရာဒေသမှာရှိတဲ့ဆရာဆရာမတွေအနေနဲ့ကလည်းကျောင်းသားတွေရဲ့တောက်သုံးရရရှိရေးနဲ့ဒီပတ်ဝန်းကျင်တန်ရှင်းဆိုင်ရာအိမ်သာရရှိရေးတွေကိုလည်းသေသေးချာချာစဉ်းစားပြီးတော့သူတို့ရဲ့လိုအပ်ချက်လေးတွေကိုကိုတက်နိုင်တဲ့အင်အားနဲ့လုပ်မယ်။ကျမတို့ဘက်ကသက်ဆိုင်ရာပညာရေးဝန်ကြီးဌာနဒီကုလသမဂ္ဂဖွဲ့တွေကိုလည်းတောင်းဆိုမယ်ဆိုလို့ရှိရင်တော့ចောင်းသားတွေရဲ့လိုအပ်ချက်သူတို့ရဲ့အိမ်သာစနစ်တကျသုံးစွဲမှုပုံမူရရှိသွားနိုင်မှာပါចောင်းနေပျော်မှလည်းစာတော်မှာပါအဲ့တော့ចောင်းနေပျော်ဖို့အတွက်ကိုလည်းဖွံ့ဖြိုးပြီးနိုင်ငံတွေရဲ့အဆင့်အတန်းကိုကျွန်မမပြောချင်ပါဘူးအတိုင်းအတာတစ်ခုလေးနဲ့လိုအပ်ချက်လေးတွေကိုဖြည့်ဆည်းပေးမယ်ចမ်းမာရေးနဲ့လည်းညီညွတ်တဲ့ပတ်ဝန်းကျင်လေးဖြစ်အောင်ဖန်တီးပေးမယ်ဆိုလို့ရှိရင်ပညာရေးရပုံမကောင်းမှန်ပြီးတော့ဒီနိုင်ငံအတွက်လိုအပ်မဲ့လူကျွန်လူကောင်းတွေပို့ပြီးမွေးထုတ်ပေးနိုင်လိမ့်မယ်လို့လည်းကျွန်မမျှော်လင့်ပါတယ်